ဗင်နီဇွဲလာတိုက်ခိုက်ခေါင်းဆောင်ဟွမ်ဂွာဒိုရဲ့ဓာတ်ပြတ်ဆွေရကိုအတိအမှတ်ပြုပြီးဗင်နီဇွဲလာပြည်သူတွေကိုထောက်ခံကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်မိုပီယိုကတိုက်တွန်းလိုက်ပါတယ်။နိုင်ငံရဲ့အနေနဲ့တစ်ဖက်ဖက်ကိုရွေးချယ်ကြရမယ်အချိန်ဖြစ်တယ်လို့စနေနေ့မနက်ပိုင်းကကျင်းပတဲ့ကုလသမဂ္ဂလွန်ကြွေးကောင်စီအစည်းအဝေးမှာအမေရိကန်နိုင်ငံချိုင်းဝင်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။လူမျိုးရေးအဖွဲ့တွေဘက်ကယက်တီမလား။တမန်ဖို့မာတူရိုနဲ့သူ့ရဲ့ဖြက်လို့ဖြက်စီဘက်တော်သားတွေလားဆိုတာကိုအချိန်မဆိုင်ရိုးရိုးဖြောင်ဖြောင်ယက်တီကြရမယ်အချိန်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။ရှေ့ရဲ့အတွေ့ရွေးကောက်ပွဲမလုပ်ဘူးဆိုရင်အသက်35နှစ်အရွယ်ဂွာဒိုကိုတမရအဖြစ်သတ်မှတ်မယ်လို့မနေ့စနေနေ့မှာဥရောပအစိုးရအတော်များများကပြောဆိုတဲ့အထက်ဗီတေးစပိန်ဂျာမနီနဲ့ပြင်သစ်တို့လည်းပါဝင်ပါတယ်။လူကြွေးကောင်စီအစည်းအဝေးခေါ်ဖို့အမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝင်ကြီးနဲ့အတူဗင်နီဇွဲလားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်အသစ်ခန့်အပ်ခံထားတဲ့အီလီယော့အဘရန်လည်းအတူတက်ရောက်ခဲ့ပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုအစိုးရအုပ်ချုပ်မှုကြောင့်တရားမဝင်လူဆိုးနိုင်ငံဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝင်ကြီးကပြောဆိုလိုက်ပြီးရုရှားတရုတ်အီရန်နဲ့ကျူးဘားအပါအဝင်မာဒူရိုကိုထောက်ခံတဲ့နိုင်ငံတွေကိုလည်းဝေဖန်လိုက်ပါတယ်။အစိုးရအပြောင်းလဲဟာဆိုရင်အမေရိကန်အစိုးရချိုက်ပထဝီနိုင်ငံရေးကစားကွက်ဖြစ်တယ်လို့ရုရှားကိုယ်စားလှယ်ကတုံ့ပြန်ပြီးအမေရိကန်အစိုးရဘက်ကဗင်နီဇွဲလားကိုစီးရဲအရာချောင်းဝင်ဆောင်ရွက်ဖို့ရှိသလားဆိုတာကိုလည်းနိုင်ငံချိုင်းဝင်ကြီးပွန်ပီယိုကိုမေးမြန်းခဲ့ပါတယ်ရှင်